မနေ့ကအောက်တိုဘာလ15ရက်နေ့နေပြည်တော်မှာကျင်းပမယ့်တနင်္ဂနွေလို့အဖြစ်ခန့်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးပွဲကိုတချို့သောတိုင်းရင်းသားထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်မှာမဟုတ်ပါဘူး။လက်မှတ်မထိုးမဲ့လက်နက်ကန်အဖွဲ့တွေကိုအစိုးရဘက်ကတော့ဒီပွဲကိုတက်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါပေမဲ့တနင်္ဂနွေလို့အဖြစ်ခန့်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးပွဲလှုပ်ဆောင်နေပေမဲ့တိုက်ပွဲတွေရော့ပါတာမရှိသေးတာကြောင့်မတက်ရောက်တာလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကတုံ့ပြန်ပါတယ်။နောက်ပြည်တော်ဆန်းစုကြည်နဲ့ခွန်ထွန်းဦးစတဲ့ကောင်းဆောင်ပိုင်းကိုအတိတ်တည်းတွေအရင်နဲ့ဖိတ်ထားပြီးမယ်လဲမတက်ရောက်နိုင်ကြပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင
်မနက်ဖြန်ကျင်းပမဲ့တနိုင်ငံလုံးပြစ်ခတ်ရဲစဲရေးစာချုပ် NCA လက်မှတ်ရေးထိုးပွဲကိုတိုင်းရင်းသားကောင်းဆောင်အချို့တက်ရောက်မှာမဟုတ်ပါဘူးဘာကြောင့်မတက်ရောက်တယ်လဲဆိုတာကိုကရင်နီအမျိုးသားတုတ်တရေးပါတီကအထွေထွေအတွင်းရင်းမူရွှေမျိုးတန့်ကအခုလိုပြောပါတယ်
ဒီတော့ရဆင်းရတယ်ပေါ့ပြစ်ချက်ကတော့ကျွန်တော်တို့ကဟိုလက်မဲ့သူ့အစီအစဉ်တွေနဲ့ဒီကျွန်တော်တို့ညော်လင့်ထားတာကမကိုကကျွန်တော်ညော်လင့်ထားတာပေါ့နော်ဒီလိုတနင်္ဂနွေလို့ဖြစ်ခဲ့တဲ့စီးကိစ္စကြီးဟိုဖြစ်တော့မယ်လက်မဲ့သူ့ရောမချင်းညောက်ခံနေနေလေတိုင်းရတဲ့နဲ့ကနေစိတ်တုံးတော့နေဖြစ်ရမယ်ကျွန်တော်တို့ဒီလိုမဆောက်တယ်ဒီလိုလည်းမြင်ချင်တယ်ဒီလိုလည်းကြားတယ်သူတို့လည်းကျွန်တော်တို့ဒီကနေ့ကြားတယ်လို့ဖြစ်မလာဝင်လဲအခုလေးကျိုးပူတော့ဆိုးလို့လို့ဖြစ်လာတော့ကျွန်တော်တို့အဲ့လိုလက်မဲ့သူ့ကိုပြောတော့တက်တယ်ဆိုလို့ရှိရင်ဒီတစ်ခါတော့ဒီတိုင်းမှာဖြစ်ပေါ်နေပြောင်းနေတယ်။ဘယ်ပေါ်ရတဲ့ရောတော်နာနေတယ်။ဒီတက်ပေါ်ကဒုက္ခရောက်နေတဲ့ဒီလူလူထုလည်းကျွန်တော်အားနာတယ်
။ကရင်အမျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌလည်းဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့အစင်းမြင့်ညီနိုင်ကိုယ်စားလှယ်အဖွဲ့ SD ခေါင်းဆောင်လည်းဖြစ်တဲ့ပရိုနော်စီဖိုးရာစိန်ကလည်း NCA လက်မှတ်ထိုးပွဲကိုတက်ရောက်မှာမဟုတ်ပါဘူး။သူမအနေနဲ့ NCA ဖြစ်စဉ်မှာပါဝင်ဆောင်ရွက်ခြင်းမှာတနိုင်ငံလုံးမှာတနက်တန်တွေတိတ်ပြီးတိုက်ပွဲများရပ်တန့်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ထိုးတဲ့စာချုပ်ဖြစ်လာဖို့မျှော်လင့်ခဲ့ပေမဲ့ဖြစ်မလာခဲ့ကြောင်းဒီအတွက် NCA လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်ဖို့ခွန်အားမရှိကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီပြင် NCA စတင်ဖြစ်လာဖို့အတွက်လှုပ်ဆောင်ခဲ့တဲ့ NCCD တနိုင်ငံလုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေပါဝင်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA မွန်ပြည်သစ်ပါတီNMSD တို့ဘက်ကလည်းတက်ရောက်မှာမဟုတ်ပါဘူး။အောက်တိုဘာ15ရက်နေ့မှာကျင်းပမယ့် MCA လက်မှတ်ရေးထိုးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်မှာမဟုတ်ပဲ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့ပဲလက်မှတ်ထိုးသွားမှာဖြစ်ပါတယ်။ MCA စာချုပ်လက်မှတ်ရေးထိုးတာနဲ့ပတ်သက်ပြီးကရင်ပြည်အမျိုးသားတုတ်တက်ရေးပါတီကအထွေထွေအတွင်းရင်းမှုရွှေမျိုးတန်းကတော့အခုလိုတုံ့တက်လိုက်ပါတယ်
။စာချုပ်ထဲမှာပါတဲ့ဒီကူအတော်ရရအမှန်တကယ်နဲ့အကြောင်းအရာဖြစ်ပါတယ်။အဲ့တော့နှစ်ဖက်လုံးကဒီလိုသာလေးလေးချစ်ချင်နေတာဒီလိုဒီအပြည်ဒီကုနေတာချီတန်းနေတာချီပြီးတော့တုံ့ကြမယ်ဆိုလို့ရှိရင်တော့ဒါတော့ဆံရက်အတွက်လူတွေနဲ့တင်ကားသာချီပြီးတော့ဒါစစ်ပရှိမှနားလာကောင်းရင်ဖြစ်တယ်။ဒီမဟုတ်ဘဲနဲ့ဒါကိုအခွင့်အရေးတရားနေနေအသုံးချပြတ်မယ်ဆိုလို့ရှိရင်တော့ဒီတိုင်းတော့လာလာမကောင်းဘူး။ဒီစာချုပ်ရဲ့မူရင်းအညစ်အကြေးကိုလိုက်ကတနင်္ဂနွေလုံးမှာဟိုဖြစ်ဖြစ်နေတဲ့ဒီလက်နဲ့ခံထားတဲ့တပ်ဖွဲ့ဖြစ်တဲ့အပေါ်မှာဒီလိုကိစ္စမျိုးကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဖြေရှင်းမှုမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါကိစ္စနာကြီးကတော့ဆုံးမယ်လို့မထင်ပါဘူး။ယူသားဆိုတဲ့ဒီတိုင်းပြည်တို့အနောက်ကနေစီးနေကြောင်းလည်းမဆောင်ချင်းနေချင်တယ်ဆိုလို့ရှိရင်တော့ဒီစာချုပ်ကိုဆွေးနွေးတဲ့အောင်းတဲ့ဒီအားလုံးနဲ့အကြည့်ကြီးလေးတွေဆက်ပြပြီးတော့မှဆက်သွားနိုင်တဲ့အချိန်ရောက်လို့ရှိရင်ပိုကောင်းတာပေါ့နော်။
NCA လက်မှတ်ထိုးပွဲမှာအတိတ်တည်းအနေနဲ့တက်ရောက်လက်မှတ်ထိုးဖို့ဖိတ်ကြားထားခြင်းခံရတဲ့ဒေါန်ဆန်းစုကြည်နဲ့ခွန်ထွန်းဦးတို့ကလည်းတိုင်းရင်းသားအလုံးမပါဝင်နိုင်တဲ့အတွက်အတိတ်တည်းလက်မှတ်ရေးထိုးဖို့ညှင်းဆန်းထားပါတယ်။အတိတ်တည်းနိုင်ငံတွေအနေနဲ့ UN, EU အပါအဝင်ဂျပန်တရုတ်အိန္ဒိယထိုင်းစတဲ့၄နိုင်ငံကပါအတိတ်တည်းအနေနဲ့ပါဝင်လက်မှတ်ထိုးသွားမယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC ကပြန်ကြားရေးတာဝန်ခံဦးလာမောင်ရွှေကပြောဆိုထားပါတယ်။ NCA လက်မှတ်ရေးထိုးပြီးပါကအစိုးရစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတပ်မတော်သားတွေလိုက်နာမယ်ကျင့်ဝတ်နယ်မြေပိုင်းခြားမှုတွေလှုပ်ဆောင်ရမှာပါ။ဒီလိုလှုပ်ဆောင်မှုမှာတိုင်းရင်းသားအလုံးလက်မှတ်မထိုးနိုင်တဲ့အတွက်ရေးဆဲဖို့အခက်တွေ့နိုင်တယ်လို့တိုင်းရင်းသားအချို့ကတုံ့တန်နေကြပါတယ်။ဒီပုံမှာ NCA လက်မှတ်ထိုးမဲ့ကျင်းအမျိုးသားတပ်ဦးကခေါင်းဆောင်ပူးစင်ကျုံကခုလို့ပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့ခေါ်တော့ခွန်လာရေးဆွေးမှာတော့တနင်္ဂနွေလုံးဖွန်ချုံနဲ့ခေါ်တော့ခွန်တက်ကိုကျွန်တော်ရေးဆွေးမှာဖြစ်ပါတယ်ဒီခွန်တက်ကိုခေါ်တော့ခွန်တက်ကိုလည်းပဲတိုင်းရင်းလက်နက်ကိုင်ဖွဲ့စည်းများရဲ့လောက်ကြီးလာနေလာခါမှာအတူတူပြသားလည်းဖြစ်ပါတယ်နောက်ဒီကနေ့ NCA ဟာလည်းပဲကျွန်တော်တို့တိုင်းရင်းသားလက်နက်ကတော်နဲ့ဖွဲ့စည်းများရဲ့ထိပ်ကြည့်စည်းဝေးမှာကျွန်တော်တို့အတူတူဖြစ်ပါတယ်ဒါတော့နောက်ကျွန်တော်ထပ်ထည့်တဲ့ကိစ္စမျိုးရှိလာလို့ဆိုလို့ရှိရင်လည်းတော်တော်မလာနိုင်တဲ့ဖွဲ့စည်းများကျွန်တော် concern လောက် မယ်ကျွန်တော်တို့နဲ့တိုင်ပြည်မှာအလုံးသဘောတူတဲ့အနေအထားမျိုးကျွန်တော်ဖန်တီးမှာပါကျွန်တော်တို့ပြန်လာမှပြန်ဆွေးနွေးရမယ့်အနေအထားမျိုးကျွန်တော်တို့မရောက်အောင်သူတို့လာတဲ့အချိန်မှာအလုံးပေါင်းလာတဲ့အချိန်မှာတခါတည်းတကယ်နဲ့ကျွန်တော်အကျုံးဝင်သွားလို့ရတယ်ဒါနဲ့ကိုကျွန်တော်တို့ဒီအတုံးချလို့ရသွားတဲ့အနေအထားမျိုးကိုကျွန်တော်ဖန်တီးဖို့ဒီကနေ့ကျွန်တော်တို့စီစဉ်ထားတာဖြစ်ပါတယ
်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးပြီးရက်ပေါင်း60အတွင်းမှာနိုင်ငံရေးမှုပေါင်းရေးဆွဲခြင်းရက်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲစတင်ခြင်းစတဲ့ကိစ္စတွေလှုပ်ဆောင်ရမှာဖြစ်ပေမဲ့ MCA မှာတိုင်းရင်းသားအလုံးမပါဝင်သေးတာကြောင့်ဒီအပိုင်းတွေလှုပ်ဆောင်ဖို့ခက်မယ်လို့တိုင်းရင်းသားတွေကသုံးသပ်လျက်ရှိပါတယ်